မြန်မာနိုင်ငံမှာရောက်နေတဲ့စင်ကာပူဝန်ကြီးချုပ်လီရှန်လွန်ဟာမြန်မာလွှတ်တော်ဥက္ကဋ္ဌတွေနဲ့တွေ့ဆုံပြီးမြန်မာနဲ့စင်ကာပူနှစ်ဖက်လွှတ်တော်ဥက္ကဋ္ဌတွေအပြန်အလှန်တွားရောက်လည်ပနိုင်ရင်းနဲ့လွှတ်တော်နေရဆက်ဆက်နိုင်ရေးကိစ္စတွေကိုဆွေးနွေးပါတယ်။မြန်မာနိုင်ငံမှာ၃ရက်ကြာခီးစဉ်နဲ့ရောက်နေတဲ့စင်ကာပူဝန်ကြီးချုပ်ရဲ့ဒုတိယနေ့ခီးစဉ်နဲ့ပတ်သက်ပြီး VOA သတင်းတော်ကိုထက်အောင်စုံစမ်းမြင်းမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်။
သမ္မတဦးတင်ကျော်ရဲ့တရားဝင်ဖိတ်ကြားမှုနဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့စင်ကာပူနိုင်ငံဝန်ကြီးချုပ်လီရှန်လွန်ဟာဒီကနေ့ဇွန်လ10ရက်နေ့မှာတော့မြို့သားနဲ့ပြည်သူလွှတ်တော်နေရာကဥက္ကဋ္ဌဒုဥက္ကဋ္ဌတွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်။ဝန်ကြီးချုပ်လီရှန်လွန်ဟာမြို့သားလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံစင်မှာတော့နိုင်ငံလွှတ်တော်ဆိုင်ရာအကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့ဒီကနေ့တွေ့ဆုံမှုမှာပါဝင်ခဲ့တဲ့အမျိုးသားလွှတ်တော်အခွင့်အရေးကော်မတီကဦးမင်းဦးကပြောပါတယ
်။အဓိကတော့ကျွန်တော်တို့ဒီနိုင်ငံကိုလာပြီးတော့အော်ရောက်တဲ့အချိန်မှာဒီတော်တော်ဥက္ကဋ္ဌကိုလာပြီးတော့သူတို့တွေ့ဆုံဒါကသူတွေ့ဆုံနှုတ်ဆက်တဲ့ဟိုသဘောပါပဲခင်ဗျာ။နောက်လည်းဟိုသူတို့စင်ကာပူကလည်းဟိုလွတ်တော်ဥက္ကဋ္ဌလည်းနောက်လာလဲဖို့လေ့လာဖို့တွေဟိုရှိသလိုကျွန်တော်တို့ဥက္ကဋ္ဌလည်းနောက်အလင်းသိလို့ရှိရင်သူတို့စီကိုလာလဲဖို့ဟိုဖိတ်တဲ့ဟိုဟာသဘောပါပဲခင်ဗျာ။ကျွန်တော်ကတော့တချို့ဇာတ်ရတော့သူတို့တချို့ကိစ္စတွေဆွေးနွေးတဲ့နေရာမှာတော့ဟိုမနေ့ကသမရဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းအဲဒီဟွာတွေဆွေးနွေးထားပါတယ်လို့ပြောတယ်ဗျ။ကျွန်တော်ကတော့ကျွန်တော်တို့ဒီကာဗရာပြူတွေ့ဆုံနှုတ်ဆက်တဲ့သဘောပါခင်ဗျ
။စင်ကာပူဝန်ကြီးချုပ်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့တွေ့ဆုံစဉ်မှာအမျိုးသားလွှတ်တော်ကကော်မတီအတွင်းရေးမှုတွေလည်းပါဝင်ခဲ့ပြီးတွေ့ဆုံချိန်မိနစ်30လောက်ကြာခဲ့ပါတယ်။ဝန်ကြီးချုပ်လီရှန်လွန်ဟာဒီကနေ့မှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ဒုဥက္ကဋ္ဌဦးတီခွန်မြတ်တို့နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ဒါ့အပြင်ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီနဲ့လည်းမနေ့ပြန်မှတွေ့ဆုံသွားဖို့ရှိတယ်လို့ဒီကော်မတီရဲ့အဖွဲ့ဝင်တဦးကပြောပါတယ်။စင်ကာပူဝန်ကြီးချုပ်ဟာနေပြည်တော်ကနေရန်ကုန်မြို့ကိုဒီကနေ့နေ့လယ်ပိုင်းမှာရောက်ရှိလာပြီးမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံလုပ်ကိုင်နေကြတဲ့စင်ကာပူစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောခွင့်ရပုဂ္ဂိုလ်ဦးကျော်စေရကပြောပါတယ
်။ရန်ကုန်မှာတော့တို့ခင်ဗျာတို့ရှိရနေပြီးတော့ဒီစင်ကာပူက business community ရှိပါတယ်။တော်တော်လေးယာကနန်းပေါ့လေ။ဒီရာကနန်းဆိုတာကျွန်တော်ဒီ6 6လောက်ရှိမှထင်တယ်အဲ့ဒီဖွဲ့တင်နဲ့သူတွေ့ဖို့ဆုံးဖို့ရှိပါတယ်နောက်တစ်ခါကျွန်တော်တို့နဲ့ဒီစင်ကူကျမရှိတဲ့ကျွန်တော်တို့ရဲ့ပေါ့နော်ဒီကျွန်တော်လူငယ်တွေကို train လုပ်ပေးတဲ့စင်ကူမြန်မာ vocation training institute ပေါ့အဲ့ဒါကတော့ဒီကနေ့လက်ပတ်နေတော့ကြာပါပြီသို့တော့အဲ့ဒါကို officially သူဒီဖွင့်ပေးတာတော့သူကိုယ်နဲ့လုပ်ပါလိမ့်မယ်မနေ့ကမနေ့လုပ်ပါလိမ့်မယ်ခင်
ဝန်ကြီးချုပ်လီရှန်လွန်ဟာတမရော့ကောက်ွေးရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်မှာရှိတဲ့ပတ်ကရယ်ဟိုတယ်မှာဒီကနေ့နေ့လယ်7:00ခွဲလောက်ကတွေ့ဆုံခဲ့တယ်လို့ကောက်ွေးရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါပြင်သမ္မတဟောင်းဦးသိန်းစင်အပါအဝင်ပြည်ခိုင်ပြိုးပါတီခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။မနေ့ဇွန်လ9ရက်နေ့ကရောက်ရှိလာတဲ့ဝန်ကြီးချုပ်လီရှန်လွန်ဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးမြန်မာနဲ့စင်ကာပူနှစ်နိုင်ငံကြားဗီဇာကင်းလွတ်ခွင့်ကိုလာမယ့်ဒီဇင်ဘာလ10ရက်နေ့ကစပြီးတော့ရပ်ပေါင်း30ကျားဒေါ်လာနေထိုင်ခွင့်ရမယ်အကြောင်းလဲဆွေးနွေးသဘောတူခဲ့ပါတယ်ဒါပြင်နိုင်ငံကြားခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ပံ့ပိုးကူညီပေးရန်ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့မြန်မာစင်ကာပူတက်မွေးပညာကျောင်းမှာအတက်မွေးဝမ်းကျောင်းဆိုင်ရာတင်နန်းတွေကိုတိုးချဲ့ဖွင့်လှစ်ပေးဖို့ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ